ဆရာနာသိမှုကိုစန့်ကျင်မှုရောမြန်မာဆရာနာအနေနဲ့တရားစွဲထားတဲ့အလမဲ့ဟန်လေးဟာထိုင်းလူစိတ်မှာတောင်းတနေခဲ့ပြီးအခုနောက်ဆုံးကနေဒါနိုင်ငံကိုရောက်သွားပါတယ်။ကနေဒါနိုင်ငံတော်ရွန်တိုလူစိတ်ကိုဗိုလ်ထုနေကရောက်လာချိန်မှာစစ်တပ်ရဲ့တရားရခဲ့တဲ့အကြောင်းလဲရိုက်တာသတင်းဌာနကိုတယ်လီဖုန်းကနေပြောခဲ့တာပါ။မြန်မာဒီမိုကရေစီရေးအတွက်ဆက်လက်အားပေးသွားမယ်လို့လည်းကနေဒါနိုင်ငံရှေ့ဘက်ချမ်းကိုခီးမဆက်ခင်တွန်းတွန်းနိုင်ငံကလူစိတ်မှာပြောခဲ့တယ်လို့လည်းသတင်းကဖော်ပြပါတယ်။အလမဲ့ဟန်လေးဟာပြီးခဲ့တဲ့နှစ်မြန်မာနိုင်ငံမှာအဆင်အနာသိမ်းခဲ့တာကိုစန့်ကျင်တဲ့အကြောင်းဘန်ကောက်မြို့မှာပြီးခဲ့တဲ့နှစ်မတ်လကကျင်းပခဲ့တဲ့ Miss Grand International 2020ပြိုင်ပွဲမှာပြောဆိုခဲ့ပြီးနောက်စစ်ကောင်စီကနိုင်ငံတော်ပုံကံမှုနဲ့အရေးယူဖို့ကြိုးစားတာနဲ့လည်းကြုံခဲ့ရတာပါပြီးခဲ့တဲ့သတင်းပတ်သက်မှာပဲဗီယက်နမ်နိုင်ငံကိုခေတ္တသွားရောက်ပြီးထိုင်းနိုင်ငံကိုဝင်ရောက်ချိန်မှာသူကိုင်ဆောင်ထားတဲ့နိုင်ငံကူပတ်စပို့စာကိုတရားဝင်မှုဆိုပြီးထိုင်းလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကပြန်ခွင့်ညင်းပယ်ခဲ့တာကြောင့်သူ့အနာပုံပြင်ဒီစိတ်မှာတောင်းတင်နေခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒုက္ခသည်မျက်ဆင်ရကွန်သမကမဟာမင်းကြီးရုံး UNHCR နဲ့ထိုင်းတာဝန်ရှိသူတွေဆွေးနွေးမှုတွေလုပ်ခဲ့ပြီးကရီးယားနိုင်ငံမှာခေါ်လုံဝင်ရခဲ့တာပါ။နိုင်ငံကလူခွင့်လှူရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့မြန်မာဆရာနာနေရအလားတူနည်းလမ်းကိုတုံးပြီးအတိုက်ခံအင်အားစုတွေကိုနှိမ်နှင်းမှုကြိုးစားလာမှာကိုနိုင်ငံကအတိုင်းဝန်းကအကာအကွယ်ပေးကြဖို့တိုက်တွန်းထားပါတယ်။